မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ရင်းနှီးမြှုပ်နှံမှုနဲ့ငွေကြေးဆိုင်ရာမူဝါဒတွေဟာပြောင်းလဲလာတဲ့အခြေအနေတွေနဲ့လျော်ညီမှုမရှိတော့တဲ့အတွက်မူဝါဒအသစ်တွေချမှတ်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံဆက်မှုဝန်ကြီးလဲဖြစ်နိုင်ငံသားရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌလဲဖြစ်တဲ့ဦးစိုးသိန်းကပြောလိုက်ပါတယ်။တင့်လျော်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်တွေနဲ့ငွေကြေးဆိုင်ရာမူဝါဒအသစ်တွေကိုမကြခင်မှာထုတ်ပြန်နိုင်တော့မှာဖြစ်လို့မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ဝန်ကြီးဦးစိုးသိန်းကကဘာတဝန်းကလူလတ်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီကြီးကဲတွေပါဝင်တဲ့ Young President Organization နဲ့ကြာသပတေးနေ့ညကတွေ့ဆုံတော့ကပြောခဲ့ပါတယ်။ဒီတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြခြင်းသူတွေအတွက်ဘယ်လိုအာမခံချက်တွေကိုပေးခဲ့လဲဆိုတာတော့ကိုဝင်းမင်းကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ကဘာတဝန်းကတက်လိုက်ပိုင်းရင်းနှီးမြှုပ်နှံမှုဆိုင်ရာအရာရှိတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံရမှာဝန်ကြီးဦးစိုးသိန်းကအခုလိုရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်တဲ့ဥပဒေတွေနဲ့မူဝါဒအသစ်တွေကိုပြင်ဆင်နေတယ်လို့ပြောလိုက်တာပါ။ဘာကြောင့်အခုလိုပြင်ရတာနဲ့ဘယ်တော့ဥပဒေအသစ်တွေဖြစ်လာနိုင်တာကိုလည်းဦးစိုးသိန်းက
Oh investment law is not like investment friendly and it's not
ရင်းကရှိတဲ့ရင်းနှီးမြှုပ်နှံမှုဥပဒေကရင်းနှီးမြှုပ်နှံမှုတွေအတွက်အားပေးသလိုမဖြစ်ခဲ့ပါဘူး။အဲ့ဒါကမကောင်းပါဘူး။ဒါကြောင့်အခုဂျပန်ကုမ္ပဏီတွေနဲ့တိုင်ပင်ပြီးရင်းနှီးမြှုပ်နှံမှုဥပဒေအသစ်တစ်ခုကိုပြင်ဆင်နေရပါတယ်။အဲ့ဒီတော့တကယ်ကိုပဲမကြခင်ကာလမှာပဲပါလီမန်ကနေဒီဥပဒေသစ်ကိုအတည်ပြုပေးတော့မှာပ
ါဦးစိုးသိန်းကပဲမြန်မာပြည်သူအများအ धिक အလို့ရနိုင်ဖို့အတွက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုဆွတ်ဆောင်နိုင်မဲ့ဒီဥပဒေသစ်မှာအ धिक ထားအလေးပေးထားတဲ့အချက်တွေအဖြစ်ယင်းနှီးမြှုပ်နှံသူတွေနဲ့ပတ်ဝန်းကျင်နဲ့လူမှုရေးအတွက်အကာအကွယ်ပေးတာတွေအပြင်ထင်သာမြင်သာရှိအောင်လုပ်တာတွေလည်းပါမယ်လို့အခုလိုဆက်ရှင်းပြပါတယ
် The main thing is we must the one criteria number 1 is we must protect the investor
အဓိကအချက်နံပါတ်1သတ်မှတ်ချက်ကတော့ကျွန်တော်တို့အနေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးဖို့ပေးရမှာပါနောက်ဒုတိယအဓိကထားချက်ကတော့ပတ်ဝန်းကျင်အပေါ်အကျိုးဆက်တွေကိုလေ့လာပေးရမှာပါဒါအပြင်လူမှုရေးအရာအကျိုးဆက်တွေကိုလည်းထည့်သွင်းသုံးသပ်သွားရမှာဖြစ်ပါတယ်နောက်ငွေကြေးခန္ဓာကလည်းမဖုံးမကွယ်ပဲထင်သာမြင်သာရှိအောင်နဲ့တာဝန်ယူတာဝန်ခံမှုတွေရှိအောင်လုပ်ပေးသွားရမှာပါ
ဦးစိုးသိန်းကပဲနိုင်ငံတိုင်းကိုမခွဲခြားပဲရင်းနှီးမြှုပ်နှံမှုဖိတ်ခေါ်နိုင်ရေးအတွက်ဒီငွေကြေးဆိုင်ရာကဏ္ဍကိုပြုပြင်ရမှာအဓိကတိုင်ပင်နေတာတွေနဲ့ဖြစ်လာမှာတွေကိုလည်းအခုလိုဆက်ရှင်းပြပါတယ
် Our present financial policy is not good frankly speaking but whether technical system of IMF and World Bank
ဖွင့်ဝင်လေးလေးပြောရရင်ကျွန်တော်တို့လက်ရှိငွေကြေးမူဝါဒကမကောင်းပါဘူး IMF နဲ့ကမ္ဘာဘဏ်ကနည်းပညာအကူအညီပေးတာတွေနောက်နော်ဝေးအစိုးရကလည်းကမ္ဘာဘဏ်ကျွမ်းကျင်မှုဆိုင်ရာတွေကူညီတာတွေနဲ့ဆွေးနွေးတာတွေအများကြီးရှိနေပါတယ်ဒါကြောင့်တကယ့်ကိုမကြခင်မှာအကောင်းဆုံးငွေကြေးမူဝါဒနဲ့ရာသုံးမှန်းကြေးမူဝါဒတွေအဲ့ဒါအပြင်ဒေတာတွင်ဒန်းတူဘဏ်စနစ်တွေဖြစ်လာတော့မှာပါ
အဲ့ဒါကြောင့်ဒီဥပဒေအသစ်တွေထွက်လာရင်နိုင်ငံတကာယင်းဤမြုပ်နှံသူတွေအတွက်ရောအလုတ်ကင်နေပြီးဆင်းရဲတဲ့မြန်မာနိုင်ငံအတွက်ပါနှစ်ဖက်လုံးအကျိုးရှိမှာမို့စိုက်ပျိုးရေးကဏ္ဍကိုအခြေခံတဲ့ကဏ္ဍတွေမှာအသေးစားနဲ့အလက်စားစီးပွားရေးယင်းဤမြှုပ်နှံမှုလုပ်ငန်းတွေကိုပိုလုပ်ချဖို့နိုင်ငံတကာယင်းဤမြှုပ်နှံသူတွေကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ဦးစိုးသိန်းကပဲလက်ရှိမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအတွက်အထောက်အကူပြုမဲ့လက်ကင်ဖုန်းသုံးနိုင်တာကခမန်းချေအဖြစ်900ခန့်လုံးပဲရှိသေးတာမို့အရှိတောင်အရှနိုင်ငံတွေကြားမှာအနိုင်ဆုံးသုံးနိုင်တဲ့နိုင်ငံဖြစ်နေတယ်။တစ်ချိန်ကျရင်85ရာခိုင်နှုန်းကနေ100ရာခိုင်နှုန်းထိအောင်လက်ကင်ဖုန်းသုံးနိုင်အောင်ပြင်ဆင်နေတာမို့ဒီတယ်လီဖုန်းဆက်သွယ်ရေးကဏ္ဍမှာလည်းပုံမူရင်းနှီးမြှုပ်နှံကြဖို့ကိုဖိတ်ခေါ်လိုက်ပါတယ်။မကြသေးခင်ကမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲတွေလုပ်လာတဲ့အပေါ်နော်ဝေးနိုင်ငံကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပိတ်ပင်ထားတာကိုပြန်ရုပ်သိမ်းပြီးမှနော်ဝေးနိုင်ငံရဲ့တယ်လီနာလက်ကင်ဖုန်းကုမ္ပဏီကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကိုတွားရောက်လေ့လာခဲ့ပြီးဦးစိုးသိန်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံရမှာဦးစိုးသိန်းကဒီရင်းနှီးမြှုပ်နှံသူတွေကိုကာကွယ်ပေးဖို့နဲ့ဥပဒေတွေကိုခဏခဏထင်သလိုပြောင်းတာလုံးဝမဟုတ်ဘူးလို့အာမခံချက်ပေးခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုပြောရမှာမြန်မာနိုင်ငံကစီးပွားရေးကဏ္ဍမှာဦးဆောင်နေသူတွေကပုဂ္ဂိုလ်ရေးအရကြောသားရင်သာခွဲပြီးထင်ရှားဆိုင်တာမျိုးမဟုတ်ပဲဥပဒေအရသာဆုံးဖြတ်တဲ့rule of law ရှိမှသာနိုင်ငံခြားယင်းဤမြို့နယ်မှုတွေအတွက်အကျိုးရှိနိုင်မယ်လို့ပြောလို့ရှိပါတယ်ခင်ဗျာ